မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးတက်ခွဲအတည်ပြုလူနာတွေထဲမှာတော့ကာကွယ်ဆေးထိုးထားပြီးသားလူတွေပါထပ်ပြီးတော့ပါလာနေပါတယ်။ရခိုင်ပြည်နယ်မောင်နှုံမြို့ကဆေးထိုးပြီးသားဝန်ထမ်း၃ဦးပိုးကူးခံရတာပါ။ဒီကြောင့်အပါအဝင်မြန်မာနိုင်ငံတွင်းကကိုဗစ်ရောဂါနောက်ဆုံးအခြေအနေရန်ကုန်ကလာတဲ့သတင်းမတ်စုမျက်မှောင်ပြောပြပေးပါရှင်။
ရခိုင်ပြည်နယ်မောင်နှုံမြို့မှာစာသားပေးပြည်တော်ကကိုဗစ်အတည်ပြုလူနာ9ယောက်ထဲမှာကိုဗစ်ကာကွယ်ဆေးထိုးထားပြီးသူ၃ယောက်ပါဝင်ပါတယ်။မောင်တော်ထွေထွေအုပ်ချုပ်ရေးဦးစီးဌာနကဝန်ထမ်း၂ယောက်နဲ့အရက်သူအမျိုးသမီး၁ယောက်ဖြစ်ပါတယ်။ကာကွယ်ဆေးအပြည့်အဝထိုးထားပြီးသူတွေဖြစ်ပေမဲ့လည်းစံတရားကြောင့်ဆစ်ဆစ်လိုက်တဲ့အခါမှာရောဂါပိုးတွေ့ရှိခဲ့တာလို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနလက်တော့ညွှန်ကြားရေးမှူးဒေါက်တာဆိုးဝင်းပိုင်က VOA ကိုပြောပါတယ်
။ဘလိုပုံစံမျိုးနဲ့တွေ့ရလဲဆိုတော့ရောဂါလက္ခဏာပြလို့ဒီမှာဆေးဝင်လာပြီးဖြစ်တယ်ဆစ်တော့တွေ့တော့ပေါ့နော်။ဆေးရတော့ကိုဗစ်ရှိလို့ခေါ်တဲ့အိန္ဒိယနိုင်ငံအထုတ်တဲ့Syrian Institute of India ကထုတ်တဲ့အကောင်အထည်ကိုနှစ်ချိန်ဖူးပြထားတာ
။ British နိုင်ငံ Oxford တက္ကသိုလ်နဲ့ AstraZeneca ဆေးကုမ္ပဏီတို့ပူးတွဲစမ်းသပ်ထုတ်ထားတဲ့ဆေးကိုအိန္ဒိယနိုင်ငံမှာ Covishield ဆိုပြီးတော့ထုတ်လုပ်ပါတယ်။ဒီဆေးကနှစ်ချိန်အကျွေးဝဆေးထိုးထားရင် COVID ကရောဂါကို80ရာခိုင်နှုန်းကာကွယ်နိုင်တယ်လို့စမ်းသပ်တွေ့ရှိထားတာပါ။အခုလိုမျိုးကာကွယ်ဆေးအကျွေးဝထိုးထားပြီးသူတွေရောဂါပိုးကူးရာတချို့နိုင်ငံတွေမှာရှိခဲ့ဘူးတွေနဲ့မြန်မာနိုင်ငံမှာတော့ဒါကဒုတိယအကျိုးတွေ့တာပါ။ COVID ကာကွယ်ဆေးကိုဗစ်ရှိအပြည့်အဝထိုးထားတဲ့မန္တလေးကအမျိုးသားတယောက်မှာကိုဗစ်ပိုးတွေ့ခဲ့တယ်လို့အခုလဆော့ပိုင်းတုန်းကတည်ပြုထားပါတယ်။ဒါအပြင်ရခိုင်ပြည်နယ်တောင်ကုန်းမြို့မှာလည်းအချုပ်သား၂ယောက်မှပြီးခဲ့တဲ့ရက်ပိုင်းကကိုဗစ်ပိုးတွေ့ရှိခဲ့ပါတယ်။သူတို့ကိုတောင်ကုန်းကနေတံတွဲအချင်းတောင်ကိုပို့ဖို့အတွက်ဓာတ်ခွဲဆေးစစ်တာမှာပိုးကူးထားတာကိုတွေ့ခဲ့တယ်လို့ဒေါက်တာဆိုးဝင်းပိုင်ကပြောပါတယ်
။ဒီကွန်တက်ကတော့စစ်ဖို့စီစဉ်ထားတာပေါ့နော်။ဟုတ်။ပိုးဆေးတို့ရဲ့နေရာကတော့ကျန်းမာရေးကောင်းပါတယ်ခင်ဗျာ။အခုတောင်ကုန်းဆေးဝန်မှာစားတာပါ။ရဲစခန်းကနေမှထောင်ထဲဆဲဟုလို့သွားတာပဲရှိသေးတာပေါ့လေအဲဆောင်းမဝင်းနေမှဖြစ်တာဆိုတော့ထောင်ထဲမှာတော့ကွန်တက်အဲ့လိုမရှိဘူးပေါ့နော
်ယောဂကူးစက်မှုနှုံးနဲ့တေဆုံးသူဦးရီတိုးနေတဲ့စခန်းတိုင်းကလေးမျိုးမှာမိနစ်တရက်ထဲတွင်ကိုဗစ်အတည်ပြုလူနာအယောက်80ရှိခဲ့ပါတယ်ဒါဟာဓာတ်ခွဲအတည်ပြုနိုင်တဲ့အရေးအတွက်ဆိုပေမဲ့ဒေသရင်းယောဂကူးစက်နေတဲ့အခြေအနေဟာဒီတက်မကများနိုင်တယ်လို့ကက်ယောဂတက်ချက်ရေးမှလှုပ်အားပေးဆောင်ရွက်နေတဲ့သူတွေကပြောပါတယ်ယောဂကုသရေးအတွက်ကျန်းမာရေးဝန်ထမ်းလိုအပ်ချက်ရှိတယ်လို့လူနာတွေလိုအပ်တဲ့ဆေးဝါးနဲ့အောက်ဆီဂျင်တွေကိုတခြားမျိုးတွေအထိစေတနာရှင်တွေရှာဖွေပေးနေရတဲ့အခြေအနေမျိုးဖြစ်နေတာပါ။အတီပြုလူနာတွေသာမကယောဂတန်ပြားရှိသူတွေပါတေဆုံနှုံတိုးလာနေတယ်လို့ကလေးမျိုးဒေသကတယောက်ကပြောပါတယ်
။ကလေးမျိုးရက်ခွက်တိုင်းသွားလိုက်တယ်အာသုဘအိမ်မရှိတဲ့အိမ်ဆိုတာမရှိဘူး။တချို့ကလည်းသုံးသွားပြီဆိုတာကိုဗစ်ရှိရင်မရှိဘူးကွာ။ positive လား negative ဆိုမဖြစ်တော့ဘူး။တန်လေးကလူနာပုံငားတယ်တကယ်ကိုယ်စစ်တဲ့ကတော့၃-၄ဦးပေါ့နော်အဲ့မှာတန်တဲ့လူနာများတယ်မိရအတိုင်းပါဆိုင်၄ယောက်ကတော့ကိုစစ်တဲ့ပေါ့တစ်ယောက်တော့ကတော့တန်တဲ့လူနာလို့ထုတ်ပြန်တယ်အဲ့တော့သုံးသောပြီနဲ့တော့မဖြစ်တော့ဘူးလို့ပြောတယ်ခုကဘယ်လိုဖြစ်နေလဲဆိုတော့ဟိုအချို့ကတော့ဒီစင်တာကိုတော့လည်းဘာမှမထူးတော့ဘူးပေါ့နော်ဒီဖြစ်ရင်လည်းအိမ်မှာလည်းတရားခွဲပြီးမှအဲ့လိုမျိုးစီးတော့ကျောင်းကနေကိုပဲအိမ်မှာနေပြီးမှခုကြပါနော
်ကျမကြီးနဲ့အာစောဝန်ကြီးဌာနရဲ့ဂျွန်လ24ရက်ည8နာရီထုတ်ပြန်ထားတဲ့စာရင်းအရဆိုရင်ပြည်ရင်းမှာဒီအတီပြုလူနာတဲ့989ယောက်နဲ့တေဆုံးသူ6ယောက်ရှိပါတယ်။အတီပြုလူနာတွေကိုပဲခူးတိုင်း၊စကိုင်းတိုင်း၊မန္တလေးတိုင်းနဲ့ရှမ်းပြည်နယ်တို့မှာအများဆုံးတွေ့ရှိခဲ့တာဖြစ်ပါရဲ့ရှင်။